2016 ခုနှစ်မှာကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးနေပြီမဲ့မြန်မာနိုင်ငံရဲ့စီးပွားရေးကတော့ 8.6 ရာခိုင်နှုန်းအထိတိုးတက်လိမ့်မယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ဒါဟာ2016ခုနှစ်ကမ္ဘာစီးပွားရေးခန့်မှန်းသုံးသပ်ချက်အစီရင်ခံစာမှာပါတဲ့နိုင်ငံပေါင်း200နီးပါးအနက်အမြင့်ဆုံးဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ကမ္ဘာစီးပွားရေးအခြေအနေကြိုတင်ခန့်မှန်းချက်တွေနဲ့ပတ်သက်လို့ IMFကစီးပွားရေးပညာရှင်တွေရဲ့ပြောကြားချက်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင
်။တကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးနေတဲ့အချိန်မှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကတော့အားကောင်းနေပြီးကမ္ဘာနိုင်ငံအားလုံးထဲမှာအမြင့်ဆုံးနှုန်းနဲ့တိုးတက်လိမ့်မယ်လို့ IMF ရဲ့အစီရင်ခံစာမှာခန့်မှန်းထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုအခုလိုအကောင်းမြင်ခန့်မှန်းထားတာနဲ့ပတ်သက်လို့ IMF အဖွဲ့ရဲ့သုတေသနဌာနကမ္ဘာစီးပွားရေးလေ့လာရေးဌာနကွယ်ကအကြီးအကဲအိုယာဆလာဆန်က VOA ကိုအခုလိုပြောပြခဲ့ပါတယ
်။ What we have for Myanmar in 2016 is the strongest growth rate we expect across the world.
မြန်မာနိုင်ငံနဲ့ပတ်သက်လို့2016ခုနှစ်အတွက်ကျမတို့ခန့်မှန်းထားတာကတော့ကမ္ဘာနိုင်ငံတွေထဲမှာအကောင်းဆုံးနှုန်းနဲ့တိုးတက်လာမယ်ဆိုတာပါပဲ။8.6 ရာခိုင်နှုန်းဖြစ်ပါတယ်မြန်မာနိုင်ငံဟာ frontier economy လို့ခေါ်တဲ့အစွန်အပြားစီးပွားရေးအခြေအနေရှိတဲ့နိုင်ငံမှာနှစ်ပေါင်းများစွာကြာအောင်စီးပွားရေးအရာတကားပိတ်ထားခဲ့ပြီးအခုမှပြန်လည်ပွင့်လင်းလာတာပါနိုင်ငံရေးအခြေအနေမတေချာမရေရာမှုတွေကိုကျော်လွှားနိုင်ခဲ့ပြီးတော့ယင်းနှိမ့်ညံ့မှုတွေကလည်းအားကောင်းနေတဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာအလားအလာကောင်းတဲ့အခြေအနေမှာရှိနေပါတယ်2016ခုနှစ်နောက်ပိုင်းနှစ်တွေမှာလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာ8ရာခိုင်နှုန်းဝန်းကျင်နဲ့ဆက်ပြီးတော့တိုးတက်နေပါလိမ့်မယ
်။အလားတူဖွံ့ဖြိုးဆဲတဲ့စီးပွားရေးထွန်းသစ္စာအာရှနိုင်ငံတွေထဲမှာဆိုရင်ဘင်္ဂလားဒေ့ရှ်၊ဖိလစ်ပိုင်၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာ6ရာခိုင်နှုန်းနဲ့အထက်စီးပွားရေးတိုးတက်လိမ့်မယ်လို့ IMF ရဲ့အစီရင်ခံစာကခန့်မှန်းထားပါတယ်။IMF နီတူအာရှဖွံ့ဖြိုးရေးပိုင် ADB ကလည်း2016-19ဘဏ္ဍာနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှု 8.4 ရာခိုင်နှုန်းရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။အလားတူတကမ္ဘာလုံးရဲ့စီးပွားရေးဟာဆက်ပြီးတိုးတက်နေပြီမဲ့စိတ်ပျက်စရာကောင်းတဲ့နှုန်းနဲ့ပဲဆက်တိုးနေပြီးအပြတ်ဖက်ကိုရောက်သွားနိုင်တဲ့ဘေးအန္တရာယ်တွေရှိနေတယ်လို့အင်္ဂါနေ့ကဝါရှင်တန် DC မြို့ IMF ရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစီးပွားရေးပညာရှင်တွေကပြောပါတယ်။IMF ရဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးခန့်မှန်းသုံးသပ်ချက်အစီရင်ခံစာအရ2016ခုနှစ်မှာတကမ္ဘာလုံးစီးပွားရေးတိုးတက်နှုန်း 3.2 ရာခိုင်နှုန်းရှိပြီး2015ခုနှစ်ကဆိုင်ရင်အနည်းငယ်အရှိန်မြင့်လာမယ်။အဲ့ဒီနောက် 2019 ခုနှစ်မှာပိုအရှိန်ရလာပြီး 3.5 ရာခိုင်နှုန်းထိတိုးတက်မယ်လို့ခန့်မှန်းထားပါတယ်။ခုလိုတကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးနေတာဟာကမ္ဘာအရရက်ကဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံအားလုံးမှာပြန့်နှံ့ဖြစ်ပေါ်နေတာဖြစ်တယ်လို့ကြေညာသူတွေကပြောပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှေးကွေးလာနေတာနဲ့ကမ္ဘာအနှံ့ကုန်စည်စင်းနှုန်းတွေအပြော့နေတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မှုကိုနှေးကွေးစေတာဖြစ်ပြီးစီးပွားရေးထွန်းသစ္စာနိုင်ငံတွေရဲ့ဈေးကွက်အခြေအနေအပေါ်မှာရိုက်ခတ်မှုရှိလာမယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေမှာစီးပွားရေးတိုးတက်မှုနှေးကွေးနေတာအပြင်ရထားတဲ့တိုးတက်မှုတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးကျေးဇူးတွေကိုအညီမျှမခံစားရတဲ့ပြဿနာရှိနေတာကိုလည်း IMF အဖွဲ့ကစီးပွားရေးပညာရှင် Maurice Opsby ကအခုလိုထောက်ပြပြောဆိုသွားပါတယ
် Policy makers need to keep talking and keep talking about possible cooperation in the future
အဲ့ဒီအတွက်နိုင်ငံပေါင်းစုံကမူဝါဒချမှတ်သူတွေအနေနဲ့အနာဂတ်မှာပူးပေါင်းဆောင်ရွက်နိုင်ဖို့ဆက်ပြီးတော့ဆွေးနွေးသင့်ပါတယ်ကျွန်တော်ရနေတဲ့စီးပွားရေးတိုးတက်မှုတွေကလူများစုစီကိုပြန့်နှံ့ရောက်ရှိသွားတာမျိုးမရှိဘဲဖြစ်နေပါတယ်နိုင်ငံအနှံ့ပြားမှာလစာလောက်ကတိုးတက်မှုမရှိဘဲတက်နေပြီးတော့ဝင်ငွေမြင့်မားမှုတွေဖြစ်နေတာတွေတိုးလာနေပါတယ်ဒါကြောင့်ဖြစ်စင်တာကတော့မူဝါဒတွေချမှတ်တဲ့နေရာမှာဝင်ငွေခွဲဝေဖြန့်ဖြူးမှုညီများမှုကိုအလေးထားဖို့ပါ
ကမ္ဘာစီးပွားရေးအခြေအနေဟာတရုတ်နိုင်ငံရဲ့တက်ရောက်မှုကြောင့်အပြင်အခြားနိုင်ငံရဲ့အခြေအနေတွေကိုလည်းအမှီပြုတ်နေတဲ့အကြောင်းပြည်တွင်းဆက်ဖြစ်နေတဲ့ဆီးရီးယားနိုင်ငံအခြေအနေကြောင့်ဥရောပတိုက်ထဲကိုရွှေ့ပြောင်းနေထိုင်သူတွေတန်းနဲ့ချီဝင်ရောက်လာပြီးဥရောပနိုင်ငံတွေရဲ့စီးပွားရေးအပေါ်ဝင်တော့ဝင်ပိုဖြစ်စေတဲ့အကြောင်းအကျိုးဆက်အနေနဲ့ဥရောပနိုင်ငံတွေမှာအမျိုးသားရေးဝါဒီတွေပြန်လည်ကောင်းထောင်လာပြီးဥရောပသမဂ္ဂအတွင်းမှာနေစည်းမချတဲ့စီးပွားရေးပေါင်းစည်းမှုတွေဆက်လုပ်ဖို့ခက်ခဲလာတဲ့အကြောင်းစတဲ့အချက်တွေကလည်းကမ္ဘာလုံးဆိုင်ရာစီးပွားရေးပေါ်တက်ရောက်မှုရှိနေတဲ့အကြောင်းသူကပြောသွားပါတယ်